သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်နိုဝင်ဘာလ18ရက်နေ့တောက်ကြနေ့မှာအမေရိကနိုင်ငံဝါရှင်တန်ပြည်နယ်စီတာကိမြို့ဒီပိဋကအကြောင်းထဲမှာကျင်းပပြုလုပ်အပ်တဲ့မောဂဝိပဿနာတတိယကျင်းပဋိဒ္ဒံတရားစကားမှမှာကနေ့အလောဘိတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတော်မှာဘုရားရှင်ကရောမြတ်ကြီးတာဝတိပြမောဇေတဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်လာကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတော်သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသဂရဂါမိမညာအနာဂါမိမညာအရဟတမညာမြတ်အတိအတိရရှိတော်ကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာငခန္ဓာဆိုင်လို့သောတာပတ္တိမညာမြာယနေညပါစေသဂရဂါမိမညာမြာယနေညပါစေအနာဂါမိမညာမြာယနေညပါစေအရဟတမညာမြာယနေညပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးမြတ်ဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ယောဂီအပေါင်းတော်ကောင်းတို့ဝိပဿနာရှုတယ်ဆိုတာခန္ဓာကိုဉာဏ်နဲ့သိအောင်ကြည့်တဲ့အလုပ်ပါပဲခန္ဓာကိုခန္ဓာရဲ့အကြောင်းကိုသိအောင်ဉာဏ်နဲ့ကြည့်တဲ့အလုပ်ပါဘာဖြစ်လို့ခန္ဓာရဲ့အကြောင်းကိုသိအောင်ဉာဏ်နဲ့ကြည့်ရတယ်လဲဆိုရင်ကိုမြင်နေရတဲ့အမြင်ကအပေါ်ယံအမြင်အမှားမြင်အဲ့ဒီအမှားမြင်ကိုအမှန်မြင်အောင်ဉာဏ်နဲ့ကြည့်ပြရတာပါ။ဘုန်းကြီးတို့ကောသလမင်းကြီးရဲ့ညီတော်များဖြစ်ကြတဲ့ဗဒဝကိယလို့ခေါ်တဲ့မင်းသားပေါင်း30ကောသလမင်းကြီးရဲ့အဖေတို့အမေခွဲကောသလမင်းသရာကပသိန္ဒီကောသလမင်းပေါ့မဟာကောသလမင်းကြီးရဲ့သားတော်များပသိန္ဒီကောသလမင်းနဲ့အဖေတို့မိခွဲမင်းသားပေါင်း30ဒုက္ခသာထွက်ပျော်ပါရင်နဲ့သူတို့နဲ့တူတူပါလာတဲ့အငါအမျိုးသမီးတယောက်ထွက်ပြေးလို့သူတို့ရဲ့ရွှေတွေငွေတွေလက်ဝတ်တန်းစာတွေယူပြီးတော့ထွက်ပြေးလို့လိုက်ရှာတဲ့အချင်းမြတ်စွာဘုရားနဲ့တွေ့တယ်မြတ်စွာဘုရားကသူတို့ကိုမေးတယ်မင်းတို့ဘယ်သွားကြမလို့တော့အမျိုးသမီးတယောက်ပျောက်လို့လိုက်ရှာတာအမျိုးသမီးတယောက်ပျောက်လို့လိုက်ရှာတာဒါတော့မြတ်စွာဘုရားကမေးတယ်မင်းတို့အဲ့ဒီလူတယောက်ကိုလိုက်ရှာနေတာတဲ့တခြားသောပုဂ္ဂိုလ်ကိုလိုက်ရှာနေခြင်းတဲ့ကိုယ့်ကိုယ်ကိုရှာတာနဲ့တခြားသောပုဂ္ဂိုလ်ကိုရှာတာနဲ့ကိုယ့်ကိုယ်ကိုရှာတာနဲ့ဘယ်လိုရှာခြင်းကမြတ်တယ်လဲမြတ်စွာဘုရားကဒီမိကုံကလေးမေးလိုက်တယ်အဲ့ဒီမိကုံကလေးမေးလိုက်တော့သူတို့စဉ်းစားတော့ရတာပေါ့လေသူတို့ရှာတာကအမျိုးသမီးတယောက်အမျိုးသမီးအမျိုးသမီးဆိုတာကပုဂ္ဂိုလ်တ ত্ত্ব ဝါငါတရဘယောက်ျားမိန်းမပုဂ္ဂိုလ်တ ত্ত্ব ဝါငါတရဘယောက်ျားမိန်းမကိုသူတို့ရှာနေတယ်ပုဂ္ဂိုလ်တ ত্ত্ব ဝါငါတရဘယောက်ျားမိန်းမဆိုတဲ့အမြင်နဲ့လူတယောက်ကိုလိုက်ရှာနေတယ်ဆိုတော့သူတို့မြင်တဲ့အမြင်ပါသည်မှန်တဲ့အမြင်မဟုတ်ဘူးဖြစ်မြတ်စွာဘုရားကအဲ့ဒါကိုမှန်တယ်မှားတယ်လို့မပြောဘူးမှန်တယ်မှားတယ်လို့မဟောသေးဘူးမဝေဖန်ပြဘူးဘာနဲ့နှိုင်းရှင်ပြီးတော့ကြည်ခန်းတယ်လဲဆိုတော့ကိုယ့်ကိုယ်ကိုကြည့်ကိုယ့်ကိုယ်ကိုရှာကိုယ့်ကိုယ်ကိုရှာကိုယ့်ကိုယ်ကိုကြည့်အဲ့ဒီလိုကိုယ့်ကိုယ်ကိုရှာခြင်းကိုယ့်ကိုယ်ကိုကြည့်ခြင်းနဲ့လူတယောက်ကိုလိုက်ရှာခြင်းလူတယောက်ကိုလိုက်ကြည့်ခြင်းနဲ့ဘက်ကပို့ပြီးတော့ မြတ်သောရှာခြင်းဖြစ်တယ်လို့လိုက်ရှင်ပြီးတော့မိကွန်ကလေးမေးလိုက်တာလိုက်ရှင်ကြည့်ဖို့လမ်းစာလေးဖော်ပြလိုက်တာတန်လုံးစာလေးပေးလိုက်တာအဲ့တော့သူတို့လည်းပဲတာမန်ပုဂ္ဂိုလ်တွေမှမဟုတ်ပဲပဲသူတို့လည်းအတိတ်ပါရမီရင့်လာတဲ့ပုဂ္ဂိုလ်တွေဆိုတော့မြတ်စွာဘုရားဘာကိုရည်ညွှန်းလဲဆိုတော့သူတို့လည်းအကဲခတ်မိတာပေါ့အကဲခတ်ပြီးတော့စဉ်းစားတာပေါ့ကိုယ့်ကိုယ်ကိုရှာတယ်ဆိုတော့ကိုယ်ကပြောက်မှမပြောက်ပဲပဲဟိုကလူတယောက်ပြောက်သွားတာပဲလူတယောက်ဖြတ်ပြေးသွားတာလူတယောက်ပြောက်သွားတာပြောက်သွားတဲ့လူတယောက်ကိုလိုက်ရှာတယ်ဒါကမြတ်စွာဘုရားကကိုယ့်ကိုယ်ကိုရှာရတဲ့ဘယ်ကပုံမြတ်တယ်လဲဒီလိုနှိုင်းရှင်မိလိုက်တော့ကိုယ့်ကိုယ်ကိုရှာအောင်ကိုယ်ကဘယ်ရောက်သွားလို့တော့ဘယ်ကိုပြောက်သွားလို့တော့ဘဲမှလည်းရောက်မသွားဘူးဘဲမှလည်းပြောက်မသွားပြောက်မသွားတာချင်းကိုရှာခိုင်းတယ်ဆိုတော့ဒါရိုးတန်းရှာခိုင်းတာတော့မဟုတ်တော့ဘူးငါဆိုတာဘာလဲငါဆိုတာဘယ်နေရာမှာရှိတယ်လဲဒါကိုရှာခိုင်းတဲ့အတိတ်ပဲဆိုတာသူတို့တွေသဘောပေါက်သွားတယ်ကိုယ့်ကိုယ်ကိုရှာကြည့်လိုက်မယ်ဆိုရင်သိထားတာကငါပုဂ္ဂိုလ်တ attva ယောက်ျားမိန်းမဒီလိုသိထားတယ်အဲ့ဒီလိုသိထားတဲ့ငါကိုရှာခိုင်းတယ်ဆိုတာကကိုထင်ထားတဲ့ငါသည်ဘယ်နေရာမှာရှိတော့ကိုပြောနေတဲ့ငါသည်ဘယ်နေရာမှာရှိတော့အဲ့ဒီငါကိုငါသည်ဘယ်ဟာကိုခေါ်တာတော့တူပေါင်းငါချင်းနဲ့ဘုရားကိုခေါ်တာတော့အသာတွေယိုကျော်ဘုရားကိုခေါ်တာတော့ဘယ်နေရာမှာငါရှိတယ်လဲဆိုတဲ့အတိတ်ပဲမျိုးနဲ့ရှာခိုင်းတာပဲလို့သူတို့တွေသဘောပေါက်သွားတယ်အဲ့ဒီတော့သဘောပေါက်သွားတဲ့အတွက်မလားပါရှင်ဘုရားတရားကိုရှာခြင်းနဲ့ကိုယ့်ကိုယ်ကိုရှာခြင်းနှစ်မျိုးတည်းမှာကိုယ့်ကိုယ်ကိုရှာခြင်းကပို့ပြီးတော့အတိတ်ပဲရှိပါတယ်ပို့ပြီးတော့မြတ်ပါတယ်လို့ဒီလိုဖြေလေးသူတို့ပေးနိုင်တာဘာမှကြောက်လောက်ဝရှိတာလို့မဟုတ်ဘူးဒီစာကိုဖတ်ထားတဲ့ပုဂ္ဂိုလ်များအနေနဲ့ဒီဖြေကိုသိထားတဲ့ပုဂ္ဂိုလ်များအနေနဲ့တော့ကိုယ့်ကိုယ်ကိုရှာတာပုံမြတ်တယ်ဆိုတဲ့အဖြေတကူထွက်ဖို့မခက်ရင်ဘူးဒါလည်းပဲစာရက်ပါလို့ဒီဖြေထွက်ပြီမဲ့တကယ်တော့ကိုယ့်ကိုယ်ကိုမသိဘူးမမြင်ဘူးမရှာတာဘူးဆိုရင်တော့ဖြေတာကဖြေတာပဲအဓိပ္ပာယ်ဘာမှမရှိဘူးသူတို့ကမဖြေခင်ကတည်းကရှာကြည့်တယ်အခုခေတ်တရားနာတဲ့ပုဂ္ဂိုလ်တွေကဖြေပြီးမှရှာကြည့်တယ်ဘာလို့ဖြေနေတယ်စားတဲ့ကြည်ထားလို့ဖြေနေတာတရားတွေနာထားလို့ဖြေနေတာဥပမာဘုန်းကြီးတို့မြတ်စွာဘုရားသည်ပိစာဝကိယပုဂ္ဂိုလ်တို့အားမိဂရာကိုတောမှာမိကုံကလေးတွေမိခဲ့တယ်ရူပနိစ္စဝါအနိစ္စဝါတိခြေသားတို့ရုပ်ပြီးမြဲသလားမမြဲဘူးလားဒီလိုမေးဘူးတယ်အဲ့ဒီမိကုံမျိုးကိုပဲကြံတဲ့ပုံကိုယ်တွေကိုလည်းအခါအလျောက်သာသူမိခဲ့တာပါပဲအနုဒါရတို့လည်းဒီလိုပဲမိခဲ့တာပဲခြေသားရုပ်ပြီးမြဲသလားမမြဲဘူးလားဒီလိုမိကုံးလေးတွေမိခဲ့ဖို့အခုခေတ်တရားနာပရိသတ်တွေကြတော့ကြားဘူးလားဝါရှိတာတော့မြဲသလားမမြဲဘူးလားဆိုမမြဲဘူးလို့အရင်ဖြေလိုက်တယ်ဘလို့မမြဲတာလဲဆိုတာကမသိသေးဘူးဖြေတော့ဖြေပြီးသွားပြီဒီဖြေကိုမသိဘူးအဲ့ဒီဖြေသိအောင်နောက်မှစ조사ယူရတာအရှင်နန္ဒကဘေခုနီမ900ကိုတရားဟောတော့ကလည်းဒီမိကုံးလေးမိခဲ့တာဘေခဏီမတို့ယုတ်သိမြဲသလားမမြဲဘူးလားဒီလိုမေးခဲ့တယ်မမြဲဘူးလို့သူတို့ဖြေတယ်အခုနောက်တော့ကဖျားလက်ထက်ကပုံပေါ်နေဖြေတဲ့အဖြေကကျွတင်သိထားလို့ဖြေတဲ့အဖြေမဟုတ်ဘူးအလွတ်ကျထားလို့ဖြေတဲ့အဖြေမဟုတ်ဘူးမြတ်စွာဘုရားကမေးလိုက်တယ်ခြေသားတို့ယုတ်သိမြဲသလားမမြဲဘူးလားယုတ်သိလို့ယုတ်ဆိုတဲ့စကားလုံးကြားလိုက်တာနဲ့တကယ်နဲ့ဘာဆိုတာသတို့သိပါလားသတို့ခင်သတို့အခါသတို့ရဲ့ဘာသာစကားနဲ့သတို့ရဲ့ဝါဟာရအရာယုတ်ဆိုတာရူပံလို့ပြောလိုက်တာနဲ့ဘာဆိုတာသတို့သိပါပြီ မြဲသလားမမြဲဘူးလားလို့မေးလိုက်တာနဲ့တပြိုင်နက်မြဲတာကဘလို့မမြဲတာကဘလို့ဒါကိုသူတို့ကြည့်ဖို့သိသွားတယ်အဲဒီလိုသိသွားသေးတဲ့အတွက်ကြည်လဲကြည့်ကိုယ်တိုင်ကြည့်ကြည့်ရုပ်ဆိုတာကိုသိတယ်သိတော့ကြည့်တယ်ကြည့်တော့မြင်တယ်ပေါ့ဝရဏာသည်မြဲသလားမမြဲဘူးလားမေးတယ်ဝရဏာသရဘာသရသိတယ်သိလို့ကြည့်တယ်ကြည့်တော့မြင်တယ်တင်ညာတိမြဲသလားမမြဲဘူးလားဒီလိုမေးတယ်။တင်ညာသရဘာသရသိတယ်သိတော့ကြည့်တယ်ကြည့်တော့မြင်တယ်။တင်္ခါရတိမြဲသလားမမြဲဘူးလားဒီလိုမေးတယ်။တင်္ခါရသရဘာလို့သိတယ်သိတော့ကြည့်တယ်ကြည့်တော့မြင်တယ်။ဝိညာဉ်သရစိတ်တိမြဲသလားမမြဲဘူးလားဒီလိုမေးတယ်။မေးတော့ဝိညာဉ်သရဘာသရသတို့သိတယ်သိတော့ကြည့်တယ်ကြည့်တော့မြင်တယ်ပေါ့။ဟောဟာရသဘောပေါက်ခြင်းဟာလည်းပဲသူတို့အတွက်တပန်းတာလာပေါ့လေအခုခေတ်ပုဂ္ဂိုလ်တွေကြတော့ဒီဟောဟာရကိုလွယ်လွယ်နဲ့သဘောမပေါက်ကြဘူးပေါ့ဒါလည်းအပြစ်ဆိုလို့တော့မရပါဘူးဟိုးတော့ကပြောခဲ့တဲ့ဟောဟာရလွန်ခဲ့သောနှစ်ပေါင်း2500ကျော်ကပြောခဲ့တဲ့ဟောဟာရနဲ့အခုသိထားတဲ့တောင်းဆွဲနေတဲ့ဟောဟာရတွေကမတူတော့ဘာသာစကားကလည်းဟောတော့ကပါဠိလိုပြောတာအခုမြန်မာတွေဖြစ်နေတယ်ဒီတော့ဘာသာစကားကလည်းခြားနာသွားပြီကာလခေတ်ကလည်းခြားနာသွားပြီဒေတာကလည်းပဲဟောတော့ကပြောခဲ့တာကအိန္ဒိယဒေတာအခုအိန္ဒိယဒေတာမဟုတ်တဲ့ပုံကိုယ်တွေကာလလည်းခြားဒေတာလည်းခြားဘာသာစကားလည်းခြားဆိုတော့ဒီဟောဟာရတွေကိုလွန်လွန်နဲ့နားလည်ဖို့ဆိုတာခရင်တယ်မြန်မာလိုပြန်ထားတာဒီသင်လည်းရင်ရူပံကိုရုပ်လို့မြန်မာပြန်တယ်ရူပံကိုပါဒကလေးအသက်သက်ပြီးတော့ယုတ်လို့ဘာသာပြန်ထားတယ်။ဒါဟာမှတ်ကန်တဲ့ဘာသာပြန်ခြင်းတော့မဟုတ်ဘူး။သူ့ကိုပြန်စရာဘာသာစကားတိတိကျကျအရွေးရခက်လို့ရူပဆိုတဲ့စကားလုံးလေးကိုပဲပြောင်းလဲပြီးတော့ယုတ်လို့ဘာသာပြန်လိုက်တာ။ဒါတော့ပြောရုံနဲ့အဓိပ္ပာယ်မထုတ်။ဝရဏကြတော့ဝရဏတော့အခြားခြားစကားလုံးနဲ့လည်းဘာသာမျိုးပြန်တော့ဝရဏကိုဝရဏလို့ပဲဘာသာပြန်လိုက်တယ်။တင်ညာကိုလည်းတင်ညာလို့ပဲဘာသာပြန်လိုက်တယ်။သင်္ခါရကိုလည်းသင်္ခါရဝိညာဉ်ကိုလည်းဝိညာဉ်လို့ပဲဘာသာပြန်လိုက်တယ်။ဝိညာဏကိုဝိညာဉ်စိတ်ဓာတ်ကိုစိတ်ဒီဘာသာပြန်ချက်ဟာအဓိပ္ပာယ်မပေါ်တဲ့ဘာသာပြန်ချက်တွေဒါကိုသိအောင်ကြားယုံတော့လည်းအဓိပ္ပာယ်မသိကြဘူး။ဒါကြောင့်လည်းအပြည့်ပြောစရာတော့မရှိပါဘူး။သတ္တရုခိတုံကတော့ရူပနေဆောင်ဝါအနေဆောင်ဝါယုတ်ဒီမြဲသလားမမြဲဘူးလားဒီလိုပြောလိုက်တာနဲ့ရုပ်ဆရာကိုပြောလိုက်တာနဲ့ဘာဆိုတာသူတို့ဒီတော့မြဲသလားမမြဲဘူးလားလို့မေးလိုက်တော့မြဲသလားမမြဲဘူးလားသူတို့ရင်ကြည့်တယ်ကြည့်ပြီးတော့မှမမြဲတာကိုတွေးတော့မှအနိစ္စဗန္ဒီမှလားပါရှင်ဘုရားအနိစ္စမမြဲပါဘုရားဒီလိုဖြစ်တာကိုအခုခေတ်ကဖြေပြီးမှကြည့်တယ်သူတို့ခေတ်တုန်းကတော့ကြည့်ပြီးမှဖြေတယ်အဲ့ဒါလေးတွေကွာပရမကြည့်လိုက်တယ်ခန္ဓာကိုကြည့်လိုက်တယ်အဲ့ဒါချက်ချင်းမဲ့ချက်ချင်းဖြေဆိုတာစာထဲမှာတော့ချက်ချင်းမဲ့ချက်ချင်းဖြေတဲ့သဘောတွေ့ရတာပေါ့လေမှတ်တမ်းတင်ထားတော့ဒီလိုမေးတယ်ဒီလိုဖြေတယ်ဒီလိုမေးတယ်ဒီလိုဖြေတယ်ဒီလိုပဲတွေ့ရဒါပေမဲ့စဉ်းစားကြည့်ရတာကတော့ချက်ချင်းမဲ့ချက်ချင်းဖြေတဲ့အတိပ္ပယ်တော့မဟုတ်တော့ပါဘူးသူတို့လည်းစဉ်းစားကြည့်ရသေးတာကိုမေးတဲ့မေးခွန်းကလေးသည်မေးခွန်းကလေးကိုဖြေဖို့ရန်အတွက်မေးတဲ့မေးခွန်းကလည်းတာမန်ပုဂ္ဂိုလ်မေးတာမဟုတ်ဘူးမြတ်စွာဘုရားကိုယ်တိုင်မေးနေတာဒီမင်းကိုပြန်ဖြေဖို့ရတဲ့သူတို့ကလည်းပဲအဖြေကိုရှာကြည့်ရသေးတာပေါ့အဖြေကိုရှာကြည့်ပြီးတော့မှမမှားအောင်သူတို့ဖြေရတာကိုတယောကမယ်နဲ့ပြည့်စုံတော့ဖြေလို့ပဲဖြစ်အဲဒါကြောင့်မလို့မေကုန်းကိုဖြေတော့မယ်ဆိုရင်ပရမခန္ဓာကိုကြည့်တဲ့ကြည့်ပြီးတော့မှဖြေတာအဲဒီလိုဖြေတော့လည်းပဲအမှန်ထွက်လာတာအဲဒီလိုဖြေဖို့ရတဲ့သူတို့ဒီခန္ဓာကိုကြည့်ရတယ်ခန္ဓာကိုကြည့်လိုက်တဲ့အခါခန္ဓာအကြောင်းသိသွားတယ်။ရုပ်ကိုရုပ်လိုပြောလိုက်တော့ရုပ်ကိုကြည့်တယ်။ရုပ်ကိုကြည့်တော့ရုပ်အကြောင်းသိတယ်။ရုပ်အကြောင်းသိတော့ဩရုပ်ဒီမမြဲဘူး။ဖြစ်ပြီးပြတ်တတ်တဲ့သဘောရှိတယ်။မမြဲဘူးလို့အနိစ္စဗန္ဒီလို့သူတို့ဖြေလိုက်တဲ့အချိန်မှာရုပ်ရဲ့မမြဲတဲ့အနိစ္စသဘောသူတို့သိသွားတယ်။ဖြစ်သဘောပြသဘောသူတို့သိသွားတယ်။သိပြီးမှသူတို့ဖြေတာ။သိပြီးမှဖြေတာ။ဒါခန္ဓာငါးပါးလုံးနဲ့ပတ်မိပြီးတဲ့အချိန်မှာအဖြစ်ငါးခုထွက်သွားပြီးတဲ့အချိန်မှာခန္ဓာငါးပါးလုံးရဲ့ဖြစ်သဘောလည်းတည်သွားပြီ၊ပြသဘောလည်းတည်သွားပြီဆိုတော့အနည်းဆုံးတော့ဝိပဿနာဉာဏ်တော့ဖြစ်သွားပြီ တရားတို့ပုဂ္ဂိုလ်တွေလည်းပဲဝိပဿနာဉာဏ်ဆင်းနေကြပြီးတော့သောတာပတိမဉာဏ်တော့ရသွားပြီ။အဲ့ဒါကြောင့်မလို့ဟောရီတရားလည်းဆောင်းရောဒီပုဂ္ဂိုလ်တွေသောတာပန်ဖြစ်သွားကြတယ်ဆိုတာမဆန်းဘူး။ရိုးရိုးလေးပဲတွေးကြည့်မေးတဲ့မေးခွန်းကလေးကိုစဉ်းစားပြီးတော့ဖြေတယ်။ရိုးတယ်နဲ့စဉ်းစားတာမဟုတ်ဘူးခန္ဓာကိုယ်ရှုတယ်ခန္ဓာကိုယ်ရှုတယ်ခန္ဓာကိုယ်ရှုတယ်စက်ကလည်းတခြားမရဘူးတမာရီလေးနဲ့တည်ပြီးတော့နားထောင်နေတယ်။မိကုံးလေးမိတယ်ခန္ဓာကိုယ်ရှုတယ်ခန္ဓာကိုယ်ကြည့်တယ်ခန္ဓာကိုယ်မှတ်တယ်။ပြီးတော့မှသိတယ်သိတော့မှဖြေတယ်။ဖြေပြီးတာနဲ့ဒီပိုင်းနဲ့သူတို့ကသိပြီးသွားပြီဆိုတဲ့အဓိပ္ပာယ်ရောက်သွားတယ်။အဲဒါကြောင့်တရားလဲဆောင်းရောသိပြီးသွားပြီ။သောတာပတိမေရသွားပြီသောတာပန်ဖြစ်သွားပြီ။ဒါကြောင့်မို့လို့တရားဆောင်းတာနဲ့သောတာပန်ဖြစ်တယ်ဆိုတာသူတို့အတွက်အမြဲတမ်းလျော့ကန်တဲ့ဖြစ်ရတဲ့ခုပါအခုခေတ်ကျတော့ဘာဖြစ်လို့တရားဆောင်ရုံနဲ့သောတာပန်မဖြစ်သလဲမေးတဲ့မိကုံကလေးကိုမေးတဲ့အခါမှာကျွတင်ပြီးတော့ဇာကုဏဝါရှိထားတဲ့အခါကျတော့ဖြစ်တတ်နေတယ်ဘာဖြစ်လို့ဖြစ်တတ်သလဲကျွတင်ဇာကုဏဝါရှိတာလို့ဖြစ်တတ်နေတယ်ကျွတင်တရားနာထားလို့ဖြစ်တတ်နေတာဇာကုဏဝါရှိတာလို့ဖြစ်တတ်နေတယ်စာရကြည့်ထားလို့ဖြည့်တတ်နေတယ်။စာလည်းကြည့်မထားဘူး၊ကြားဝနာဝါလည်းရှင်းမထားဘူးဆိုတဲ့ပုံကိုကြတော့ဘယ်ဖြည့်တတ်မလဲ။ဘယ်ဖြည့်တတ်။အခုဖြည့်တတ်နေတာကကြားဝနာဝါလည်းရှိတာလို့စာလည်းကြည့်တယ်လို့ကြည့်ထားလို့ဒါကြောင့်ဖြည့်တတ်တာ။ဒါကြောင့်ဒီလိုဖြည့်တတ်ရုံနဲ့ဒီပုံမှာသဘောပေါက်သွားပါပြီလို့ဒီလိုပြောလို့မရဘူး။သဘောပေါက်ပြီးမှဖြည့်တာမဟုတ်ဘူး။ကြားဝနာဝါရှိလို့ဖြည့်တာ။အဲ့ဒီအရာကြောင့်မလို့အမေဖြစ်ဆုံးတဲ့အချိန်မှာတရားမရဘူးဆိုတာဘာမှမဆန်းဘူးတရားနာကလေးကလည်းခန္ဓာဉာဏ်စပ်ပြီးနာတာမဟုတ်ဘူးဖြေတော်လဲဇာဝနာဝနဲ့ဖြေတာဒါကြောင့်မလို့ခန္ဓာကိုထိုးထိုးထွင်းနေမသိသေးသည့်အတွက်တရားမရဘူးတရားရတယ်ဆိုတာဘာပြောတာလဲခန္ဓာကိုထိုးထိုးထွင်းနေတည်သွားပြီလို့ပြောတာအဲ့တော့တရားရတယ်တရားရတယ်ဟာဘယ်လိုတော့တရားရတယ်ဘလို့တော့တရားရတယ်တရားရတယ်တရားရတယ်ဆိုတာဘာပြောတာလဲပြီးတော့ခန္ဓာကိုယ်ထိုးထိုးထွန်းနေတည်သွားပြီမြတ်စွာဘုရားကုဋေညာကိုပြောခဲ့တယ်အညာတိကုဋေညာကုဋေညာတိတည်သွားပြီတည်သွားပြီလို့ပြောလိုက်တာကုဋေညာတိတည်သွားပြီဒါကိုပဲသောတာပန်ဖြစ်တယ်လို့သတ်မှတ်လိုက်တာအဲ့တော့သောတာပန်ဖြစ်တယ်ဆိုတာဘာလဲခန္ဓာရဲ့သဘောကိုထိုးထိုးထွန်းထွန်းကိုယ်ပိုင်ဉာဏ်နဲ့တည်သွားတယ်အဲ့ဒီလိုတည်သွားတာကသောတာပန်ဖြစ်တယ်လို့ဒီလိုခေါ်လိုက်တာကိုရိုးရိုးတည်တာမဟုတ်ဘူးတည်တယ်ဆိုပေမဲ့လို့လည်းပဲရိုးရိုးတည်တာကိုဇာဝနာဝနဲ့တည်တာကိုတည်တယ်လို့မခေါ်ပါဘူးယတပညာနဲ့တည်တာတည်တယ်လို့မခေါ်ဘူးတိရဏပညာနဲ့တည်မှာထိုးထိုးထွန်းထွန်းတည်မှာတရားပြောလို့တည်တာမျိုးမဟုတ်ဘဲနဲ့ကိုယ်ကိုယ်တိုင်ရှုမှတ်သုံးသပ်ပြီးတော့မှထိုးဖောက်ပြီးတော့မှသဘောပေါက်တဲ့အသိမျိုးနဲ့သိမှသာသောတာပန်လို့ခေါ်တယ်။အဲဒါကြောင့်မလို့တရားရတယ်တရားရတယ်ဆိုတာသိသွားတာကိုကမသိသေးရင်တရားမရသေးဘူး။ကိုယ်တိုင်ကြည့်လို့ကိုယ်ပိုင်အသိဖြစ်သွားမှတရားရတယ်လို့ခေါ်တာ။အဲဒီလိုဖြစ်အောင်ကြိုးစားနေကြရတာ။အခုလည်းပဲမင်းသား30ကိုမြတ်စွာဘုရားကစေတားတို့တရဘာကိုလိုက်ယူရှာနေခြင်းနဲ့မိမိကိုယ်ကိုပြန်ပြီးရှာနေခြင်းကရှာနေခြင်းနှစ်ခုဘယ်ကပို့ပြီးတော့မြင့်မြတ်တဲ့ရှာဖွေခြင်းဖြစ်တယ်လေလို့ရှာတယ်ဆိုတာဘာလို့တာလဲကြည့်ခိုင်းတာကြည့်တယ်ဆိုတာခန္ဓာရဲ့သဘောကိုသိအောင်ကြိုးစားခိုင်းတာအဲ့ဒါကိုရှာတယ်လို့ခေါ်ကိုယ့်ကိုယ်ကိုရှာကြည့်စမ်းပါကိုယ့်ကိုယ်ကြည့်စမ်းပါကိုယ့်ကိုယ်ကိုသိအောင်လုပ်စမ်းပါငါဆိုတာဘာရောအဲ့ဒါအရေးကြီးဆုံးပဲငါဆိုတာဘာလဲဆိုတာကိုသိအောင်ကြိုးစားနိုင်ရင်အဲ့ဒါတရားရတာပဲငါဆိုတာဘာလဲလို့သိအောင်မကြိုးစားမသိသေးသည်သမျှကလပ်ပါလို့တရားရတယ်လို့မခေါ်သေးဘူးကိုယ့်ကိုယ်ကိုပြန်ကြည့်ကိုယ့်ကိုယ်ကိုပြန်ကြည့်ပြန်ရှာကြည့်ငါဆိုတာဘာမှတော့ငါဆိုတာဘယ်ဟာတော့ဘာကိုငါလို့ပြောတာတော့ဘယ်ဟာကိုငါလို့ပြောနေတာတော့ပြန်ရှာကြည့်အဲ့ဒီဖြစ်မထမရှင်တရားရတယ်လို့မခေါ်သေးဘူးအဲ့ဒါဒိဋ္ဌိဖြုတ်တဲ့သဘောပဲဒိဋ္ဌိအမြင်ဆင်အောင်လုပ်တဲ့သဘောပဲဒိဋ္ဌိအမြင်ဆင်ရင်တရားရတာပဲ ဒေဒီအမြင်သာတကယ်ကိုဆင်မသည်သဘောပေါက်တဲ့အနေနဲ့ဆင်မသည်အဲ့ဒါသတရားရတယ်ခေါ်တာပဲတရားရတယ်ခေါ်တာပဲအဲ့ဒါကြောင့်မလို့သရဝဂိညီတော်မင်းသား30ဟာကိုယ့်ကိုယ်ကိုရှာကြည့်လိုက်တာဘလောက်ကြာကြာရှာရတယ်ဆိုတော့စာရမမပါဘူးပေါ့စာလို့ရဆိုတော့ချက်ချင်းပဲပြန်ဖြည့်တဲ့အတိတ်ပဲရောက်ဒါပေမဲ့ချက်ချင်းပြန်ဖြည့်တာတော့မဟုတ်နိုင်ပါဘူးရှာကြည့်အောင်ပါကိုယ့်ကိုယ်ကိုရှာကြည့်ကိုယ့်ကိုယ်ကိုရှာကြည့်ကိုယ့်ကိုယ်ကိုရှာကြည့်ကိုယ့်ကိုယ်ကိုပြန်သုံးသပ်ကြည့်ကိုယ်ကိုကိုကိုစရာကမြတ်စွာဘုရားဟောလိုက်တာအတ္တလို့ဟောလိုက်တာအတ္တအတ္တစရာကကိုလိုလဲဒီပဲရတယ်ငါလိုလဲဒီပဲရတယ်ငါစရာဘုရားလဲရှာကြည့်ကိုကိုကိုပြန်ရှာကြည့်ဒီလိုလဲဒီပဲရငါစရာဘုရားလဲရှာကြည့်ဒီလိုလဲဒီပဲရမိမိဟောဒီခန္ဓာထဲမှာအတ္တရှိသလားမရှိဘူးလားဒါကိုလဲရှာကြည့်ဒီလိုလဲဒီပဲရအဲ့တော့ပါဠိစကားလုံးဟာအမှန်တန်ကျောင်းပါလေ။ပါရမီသာဗျာကဟောလိုက်တာကတော့အတ္တလို့ဒီလိုပဲဟောလိုက်တာ။အဲဒီအတ္တကိုဘာသာပြန်တဲ့အခါတခါတခါလဲအတ္တလို့ပြန်တယ်။တခါတခါလဲကိုယ့်ကိုယ်ကိုလို့ဘာသာပြန်တယ်။တခါတခါလဲငါလို့ဘာသာပြန်တယ်။အမှန်ကတော့အတ္တဆိုတာမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားမပွင့်ခင်ကတည်းကအဲ့ဒီခေတ်အဲ့ဒီဒေတာအဲ့ဒီလောကမှာသူတို့ကအတ္တကိုလက်ခံယုံကြည်ထားကြတယ်အတ္တကိုလက်ခံယုံကြည်ထားကြတယ်ဒီနေ့မြန်မာလူမျိုးတွေကငါလို့ပြောနေကြတယ်အဲ့ဒီငါလို့ပြောနေတဲ့အတ္တကိသူတို့ရဲ့အမြင်မှာတော့အဲ့ဒါအသက်လေးပြာဝိညာဉ်ကလေးပါဠိလိုတော့အတ္တကိုဇီဝလို့လည်းသုံးတယ်ပေါ့ဝိညာဏလို့လည်းသုံးတယ်ပေါ့အဲ့ဒါကိုဇီဝဝိညာဏကိုကြည့်ပြီးတော့အသက်တို့ဝိညာဉ်တို့တခြားတခြားပုဂ္ဂိုလ်တွေကလိပ်ပြာလို့ဒီလိုသုံးတယ်အသက်လိပ်ပြာဝိညာဉ်လိပ်ပြာခေါ်တယ်လိပ်ပြာထွက်သွားတယ်လိပ်ပြာကိုချုပ်ပေးရတယ်ဒါအဲ့ဒီအတ္တလေးကိုပြောတာအခုပြောနေတဲ့အသက်ဆိုတာအခုဗမာရီနားလည်းတဲ့အသက်နဲ့မတူဘူးဗမာရီနားလည်းတဲ့အသက်ဆိုတာကလူတယောက်အသက်ရှင်နေတယ်ယုံနာနေတဲ့အသက်ရှင်နေတယ်ဒီလိုအသက်ကိုပြောတာသူတို့ပြောတဲ့အသက်ဆိုတာကအတ္တကောင်ကလေးကိုပြောတာဗမာရီပြောတဲ့ဝိညာဉ်ဆိုတာကဝိညာဉ်နဲ့ခန္ဓာစိတ်ကိုပြောတာသူတို့ပြောတဲ့ဝိညာဉ်ဆိုတာကအကောင်ကလေးကိုပြောတာခန္ဓာကိုယ်မှာအကောင်ကလေးရှိနေတဲ့ဝိညာဉ်အခုလူတွေပြောပြောနေတာဝိညာဉ်ဆိုတဲ့အကောင်ကလေးရှိတယ်။ခရိယာလေးမှာလူသိလို့ရှိရင်ဝိညာဉ်လေးထွက်သွားတယ်။အဲ့ဒီဝိညာဉ်လေးဒီကောင်းကင်မှာလျှောက်သွားနေတယ်။ကောင်းကင်မှာလျှောက်သွားပြီးတော့ဘုရားကြီးရောက်တယ်။ဘုရားကနေပြီးတော့သူ့ကိုကောင်းကင်ပေါ်သုံးပေါ်ငရဲပေါ်တနေရာပို့ပေးတယ်။အဲ့ဒီဝိညာဉ်ပေါ့။အသူတို့ကလည်းဝိညာဉ်လို့သုံးတယ်။ဘာမှလူမျိုးတွေကလည်းဝိညာဉ်လို့သုံးတယ်ဝိညာဉ်လို့သုံးတယ်ပါဠိမှာပေါ်ပါတဲ့ဝိညာဉ်ကစိတ်ကိုပြောတာအခုပြောနေတဲ့ဝိညာဉ်ကအတ္တကောင်ကလေးကိုပြောတာအတ္တလို့လည်းပြောတယ်ဝိညာဉ်လို့လည်းပြောတယ်လိပ်ပြာလို့လည်းပြောတယ်ညာဘာယူမှာတချို့တချို့အရက်တွေမှာကလေးလေးတွေလိပ်ပြာထွက်သွားမှဆိုလို့လိပ်ပြာချုပ်ပေးရတယ်အတ္တကလေးအဲ့ဒီအကောင်ကလေးထွက်သွားမှဆိုလို့မထွက်အောင်ပရိရှင်နဲ့တားပေးရတယ်ပရိကျိုးတွေနဲ့တားပေးရတယ်ဆိုတဲ့အဓိပ္ပာယ်ပေါ့တကယ်လို့များကလေးလေးတွေလာပြီးတော့သတိလက်တယ်ဘာလဲဖြစ်သွားလို့ရှိရင်လာနိဗ္ဗာန်လေးထွက်သွားပြီနိဗ္ဗာန်လေးပြန်ခေါ်ပြန်ခေါ်ရခေါ်လို့ရတယ်ဆိုတဲ့အဓိပ္ပာယ်ကအကောင်ကလေးထွက်သွားမှဆိုတဲ့အဓိပ္ပာယ်ကအကောင်ကလေးအဲ့ဒီအကောင်ကလေးကိုအဲ့ဒီခေတ္တရဲ့အသောအပြင်အတ္တအကောင်ကလေးလို့ခေါ်တယ်အတ္တအကောင်ကလေးဟိနိဗ္ဗာန်သားတွေမှာလည်းအတ္တမံဒီလိုခေါ်အတ္တမံအတ္တမံအတ္တံဒီလိုခေါ်တယ်အတ္တံဆိုတာအတ္တပါပဲတက္ကဒမှာအတ္တမအတ္တပါဠိမှာတော့အတ္တအရိယအတ္တတဲ့အကောင်ကလေးအရိယအကောင်ကလေးဒီခန္ဓာကိုယ်ထဲမှာရှိတယ်ခန္ဓာကိုယ်ကလည်းထွက်သွားတယ်ဘယ်ချိန်ထွက်သွားတယ်လူသိရင်ထွက်သွားတယ်ထွက်သွားပြီးတော့နောက်ထပ်ခန္ဓာတစ်ခုပြန်ရှာတယ်န တရားလူတယောက်မွေးလာတယ်မမွေးခင်ပြိတန်နေနေတော့အဲ့ဒီပြိတန်နေနေဖို့ရန်အတွက်အဲ့ဒီမိခင်ရဝန်ကိုသရဏီသရဟန်နဲ့ဝင်သွားတယ်ဝင်သွားပြီးတော့နောက်ထပ်ခန္ဓာတစ်ခုပွားလာအဲ့ဒီခန္ဓာနဲ့လူတယောက်မွေးလာအဲ့ဒီမွေးလာတော့အဲ့ဒီလူတယောက်ကခန္ဓာကိုယ်ကြီးအထဲမှာရှိတာကအတ္တအဲ့ဒီအတ္တလေးကအဲ့ဒီခန္ဓာကိုယ်နဲ့တွဲပြီးတော့မွေးလာအဲ့တော့အဲ့ဒီခန္ဓာသည်ပရမလူရဲ့ခန္ဓာနဲ့အခုလူရဲ့ခန္ဓာနဲ့မတူဘူးမတူပေမဲ့အတ္တကလေးကတော့တူနေတယ်ပရမလူရခန္ဓာပရမလူရခန္ဓာသိတဲ့သောတာပန်လိုက်တဲ့အတ္တဂရိကထွက်သွားတယ်ထွက်သွားပြီးတော့နောက်မိခင်ဝန်တယောက်ကိုဝင်လိုက်တယ်အဲ့ဒီမိခင်ဝန်ဝင်ပြီးတော့နောက်ထပ်ခန္ဓာတစ်ခုနဲ့ထွက်လာပုံမှန်သရဟောဒီခန္ဓာကိုကြီးတာနောက်တစ်မျိုးပြောင်းသွားတယ်အတ္တကောင်ကလေးကမပြောင်းဘူးဒါသူတို့အယူပေါ့နော်အဲ့ဒါကြောင့်မလို့သူတို့အတ္တကောင်ကလေးသည်အမြဲတမ်းရှိနေတယ်ဒီမြဲနေတယ်တတရာဒိဋ္ဌိအင်္ဂလိပ်လိုတော့ဆိုးလို့ဒီလိုခေါ်ကြတယ်။အရိယတကောင်ကလေးရှိနေတယ်အတ္တကောင်ကလေးရှိနေတယ်ဘယ်မှာရှိခန္ဓာထဲမှာရှိခန္ဓာထဲမှာရှိအဲ့တော့တရားမှာလည်းသူတို့မကြောက်ဘူးဘာဖြစ်လို့မကြောက်တယ်လဲသေလည်းကိစ္စမရှိဘူးဟောဒီပုံမှန်သရခန္ဓာကိုယ်ကြီးကတောတံဖို့ပြင်းမြုပ်ပြီးရှုအတ္တကောင်လေးကထွက်သွားပြီထွက်သွားပြီးတော့နောက်ထပ်ခန္ဓာအသိပြန်ရှာခန္ဓာအသိပြန်ရှာပြီးတော့ခန္ဓာအသိနဲ့ပြန်ထွက်လာဘမာရိကအရာကိုတချို့လည်းလူဝင်စားလို့ဒီလိုခေါ်တယ်ဒီဘက်ကအတ္တကောင်ကလေးဟိုဘက်ကိုရောက်သွားတယ်ဆက်သွားတယ်ဒီဘက်ခံလူနဲ့ဟိုဘက်လူနဲ့အတ္တကောင်ကလေးကဆက်ပြေးထားတယ်အတူတူပဲဒီလူကနေဖြစ်လာတာဒီလူသေးလို့ဟိုမှာဖြစ်လာတာအဲ့ဒါကိုကသူကအတ္တဒိဋ္ဌိဒီနေရာပြင်ပြတော့တက္ကရာဒိဋ္ဌိပေါ့လူဝင်စားတယ်လူဝင်စားတယ်ဆိုတာတကယ်တမ်းကျတော့ဘောဓဘာသာမှာမရှိဘူးဘောဓဘာသာမှာလူဝင်စားတာမရှိဘူးဘောဓဘာသာကဘာဖြစ်တော့ဒီရုပ်နေတဲ့ဒီခန္ဓာတိဒီဘဝမှာချုပ်တယ်အဝိဇ္ဇာပိစ္ဆာသင်္ခါရဆိုတဲ့ကံကြောင့်နောက်ဘဝမှာရုပ်နာခန္ဓာအတိတ်ပေါ်တယ်ဒါပဲအဲ့ဒါကိုလူဘဝရောက်တယ်လို့ခေါ်လိုက်တာသင်္ခါရပိစ္ဆာဝိညာဉ်တယ်သင်္ခါရပိစ္ဆာဝိညာဉ်တယ်သင်္ခါရပိစ္ဆာကံကြောင့်ဝိညာဉ်တယ်ဝိညာဉ်ဖြစ်တယ်ကံကြောင့်ဝိညာဉ်ဖြစ်တယ်ကံနဲ့ဝိညာဉ်နဲ့တဘွားရဲလားမင်းဒီဘွားရဲလည်းမဟုတ်ဘူးကံကအတိတ်ဝိညာဉ်ကပစ္စုပ္ပန်သင်္ခါရကံဤအတိတ်ဘဝဝိညာဉ်ရောသလာရဏဖသဝရဏသည်ပစ္စုပ္ပန်ဘဝဘဝမတူဘူးအဲ့ဒီလိုဘဝမတူတဲ့အတွက်ဘာမှမဆိုင်မလားမင်းတော့လေသင်္ခါရအတိတ်ကံကသမုဒိယသစ္စာဝိညာဉ်ရောသလာရဏဖသဝရဏကဒုက္ခသစ္စာအကြောင်းအကျိုးဆက်သွယ်မှုရှိနေတယ်ပြန်ချုပ်တာဘဝချင်းမတူဘူးအတိတ်နဲ့ပစ္စုပ္ပန်သို့သောဘာမှမဆိုင်ဘူးလားမဟုတ်ဘူးဆိုင်တယ်ဘလုံးလေးနဲ့ဆိုင်တယ်သမုဒိယဒုက္ခအကြောင်းအကျိုးဖြစ်နေဆိုင်တယ်ဒါကြောင့်မလို့ပရိစ္ဆေသမုပ္ပါဒ်ကိုလေ့လာရင်ဒီသဘောကထင်းကနေသဘောပေါက်သွားတယ်ပရိစ္ဆေသမုပ္ပါဒ်နဲ့ရှင်ပြီးတော့မပြောနိုင်ရင်တော့လောလောနဲ့ပြောလို့မရအဲ့တော့အတိတ်ဘဝတုန်းကကံတွေလောက်ခဲ့တယ်သင်္ခါရတွေလောက်ခဲ့တယ်သင်္ခါရသည်အတိတ်ကာလအရိသင်္ခါရကြောင့်ဝိညာဉ်ရောသလာရဏဖသဝရဏတွေဖြစ်တဲ့သူသည်ပစ္စုပ္ပန်ကာလကာလမတူဘူးကာလမတူဘူးကာလမတူတဲ့အတွက်တဘောရဲလို့ပြောလို့မရဘူးကာလခွဲထားတယ်သင်္ခါရကအတိတ်ဝိညာဉ်ကပစ္စုပ္ပန်ကာလခွဲထားအချိန်ကာလခွဲထားတယ်ဘောကခွဲထားတယ်မတူဘူးအဲ့ဒါလို့မတူလို့ရှိရင်အရိကံကြောင့်အရိဝိညာဉ်ဖြစ်တယ်ဆိုတဲ့နေရာမှာအရိကံနဲ့အရိဝိညာဉ်နဲ့ဘာမှမပတ်သက်ဘူးလို့ပြောရမလားမဟုတ်ဘူးသင်္ခါရသည်သစ္စာနည်းနဲ့ပြောတော့သမုဒိယသစ္စာဝိညာဉ်သည်သစ္စာနည်းနဲ့ပြောတော့ဘာသစ္စာဒုက္ခသစ္စာသမုဒိယသစ္စာလို့ပြောလိုက်တာအကြောင်းလို့ပြောလိုက်တာဒုက္ခသစ္စာလို့ပြောလိုက်တာကအကျိုးလို့ပြောလိုက်တာဟောဘဝချင်းတော့မတူဘူးဒါပေမဲ့အကြောင်းအကျိုးဆက်တော်မှုတော့ရှိတယ်ပြန်ချုပ်ထားလိုက်နော်ပြန်ချုပ်ထားလိုက်တာဘဝချင်းတူသလားမေးတော့မတူဘူးဒါပေမဲ့ဘာမှမဆိုင်ဘူးလားမေးတော့ဆိုင်တယ်။ဘလုံးလေးနဲ့ဆိုင်လဲအကြောင်းအကျိုးဆက်သွယ်မှုနဲ့ဆိုင်တယ်။အဲ့ဒီနည်းနဲ့ဘဝတစ်ခုကနေဘဝတစ်ခုဘဝတစ်ခုကနေဘဝတစ်ခုဆက်ပြီးတော့သွားတယ်။အဲ့ဒီလိုသွားတယ်။ဒါကဘောဓဘာသာကယူတဲ့အယူဆ။အတိတ်ကာလတုန်းကယုံဉာဏ်တွေဖြစ်တယ်၊ကံတွေဖြစ်တယ်။အတိတ်ကာလမှာဖြစ်တဲ့ယုံဉာဏ်တွေ၊ကံတွေသည်အတိတ်ကာလမှာပဲချုပ်ပြောက်ပျက်စီးသွားခဲ့ပြီအနာဂတ်ကာလမှာယုံဉာဏ်တွေဖြစ်တယ်အဲ့ဒီအနာဂတ်ကာလမှာဖြစ်တဲ့ယုံဉာဏ်တွေအတိတ်ပေါ်တာ အတိတ်ကာလမှာဖြစ်တဲ့ယုံနဲ့ဒီအနာဂတ်ကိုလိုက်သလားမရင်အဲနောက်ဘဝကိုလိုက်သလားမရင်မလိုက်ဘူးအတိတ်ကာလမှာဖြစ်တဲ့ယုံနဲ့ဒီပစ္စုပန်ဘဝရောက်လာသလားမရင်မရောက်လာဘူးဘာတစ်ခုရောက်လဲဘာတစ်ခုမှမရောက်ဘာတစ်ခုမှမရောက်အဲ့တော့အတိတ်ကာလတုန်းကဒုတိယသေးတယ်အဲ့ဒီကနေဘာတွေထွက်လာတယ်လဲဘာမှထွက်မလာအသက်ထွက်သလားဒါတင်စားပြောတာဟောဝါဒတစ်ခုနေနေပြောတာတကယ်တမ်းကျတော့ထွက်เสียအသက်လည်းမရှိဘူးတိုင်းဘာဖြစ်တာတော့ယုံနဲ့လည်းချုပ်သွားယုံနံချုပ်တာကအသက်ထွက်သွားတယ်လို့ပြောတာဝိညာဉ်ထွက်သွားတယ်လို့ပြောတာတကယ်တမ်းကျတော့ဘာမှထွက်သွားတာမရှိဘူးယုံနံနေချုပ်သွားတာအဲဒီယုံနံနေချုပ်သွားပြီးတော့ပြစ္ဆုတ်ပံဘဝမှာဒီဘဝမှာလာပြီးတော့ယုံနံအသက်ပေါ်တယ်ပရိတန်တိစိတ်ဝိညာဏံယုတ်အသက်စပေါ်လာဒီတော့ဟိုဘက်နဲ့ဒီဘက်ဒီယုံနံကြီးတူသလားမတူဘူးဒါပေမဲ့တိကျစီလားမဟုတ်ဘူးအကြောင်းကျိုးဆက်တမှုရှိတယ်။ဒါကြောင့်သုံးပါအဆက်ဆက်အတိတ်သင်္ခါရနဲ့ပြစ္ဆုတ်ပါဝိညာဉ်ဒီဆက်တယ်အကြောင်းကျိုးဖြစ်နေဆက်တယ်အဲ့ဒီအဆက်တိတန်တိဆိုတဲ့အဆက်ကလေးအဲ့ဒီအဆက်ကလေးကိုမြတ်စွာဘုရားဟောထားတဲ့အတွက်ဘာမှမပတ်သက်ဘူးလို့ယူလို့မရဘူး။အကြောင်းကျိုးဆက်တမှုနဲ့ဆက်ဆက်နေတယ်လို့ယူရတယ်။အခုနောက်တော့ကပုံကိုယ်တွေယူတဲ့အယူကလေးလို့မဟုတ်ဘူး။အတိတ်ကာလတုန်းကလူတယောက်သေးတယ်အဲ့ဒီလူတယောက်ရဲ့ခန္ဓာကိုယ်ထဲကနေဝိညာဉ်လေးထွက်သွားတယ်အတ္တကလေးထွက်သွားတယ်လိပ်ပြာလေးထွက်သွားတယ်အဲ့ဒီထွက်သွားတဲ့လိပ်ပြာလေးဒီဒီဘဝမှာနောက်ထပ်ခန္ဓာကိုယ်တစ်ခုလာပြီးတော့ဝင်စားတယ်အဲ့ဒီလိုဝင်စားတဲ့အတွက်ဒီခန္ဓာထဲမှာရောက်လာတယ်ခန္ဓာပုံပန်းတရာခန္ဓာကြီးကတော့မတူဘူးပုံပန်းတရာအကောင်ကြီးကတော့မတူဘူးဒါပေမဲ့အထက်မှာရှိတဲ့လိပ်ပြာဝိညာဉ်အတ္တကတော့အတူတူပဲအတိတ်ကလူတည်ပင်အခုတည်ကိုရောက်လာတာလူဝင်စားလာပြန်ဖြစ်လာအင်္ဂလိပ်တွေကတော့ rebirth လို့ပြောတယ်ပြန်ဖြစ်တယ်ပြန်မွေးတာအဲ့ဒီဘာသာပြန်ကုန်ကတကယ်ကတော့မှားနေဟောရတာတကူအနေနဲ့တွင်ကျင်နေလို့သာတောင်းနေရတယ်တကယ်တမ်းကျတော့ပြန်ဖြစ်တယ်ပြန်မွေးတယ်ဆိုတဲ့စကားလုံးကမှားနေဘောရဘာသာအယူမဟုတ်ဘူးဒါကအင်္ဂလိပ်ကဘာသာပြန်တာအင်္ဂလိပ်ကဘာသာပြန်တာဆိုတော့တို့ရဲ့ခရိယံထုံးစံအရာပြန်ထားတဲ့ဘာသာပြန်ဘောရဘာသာအရာဆိုလို့ရှိရင်ဒီဘာသာပြန်ချက်ဒီမှားနေအဲ့တော့ပြန်ဖြစ်တာမဟုတ်ဘူးပြန်မွေးတာမဟုတ်ဘူးအတိတ်အတိတ်ဖြစ်သွားတာအဲ့တော့ခုနကတုန်းကခိန်ဒီဝါရမှာလည်းဒီတိုင်းပဲအတိတ်ကာလတုန်းကဝိညာဉ်လေးထွက်လာတယ်အတ္တကလေးထွက်လာတယ်လိပ်ပြာလေးထွက်လာတယ်ဒီဘဝမှာနောက်တာခန္ဓာတစ်ခုရတယ်အဲ့ဒီခန္ဓာနဲ့နေတယ်တဖြည်းဖြည်းတက်ကြီးလာတယ်အိုတယ်သေးတယ်သေးတယ်ဘာမှသူတို့ဆိုရင်တရားမှမကြောက်ဘူးသိသွားတော့လည်းမဖြစ်တော့ခန္ဓာတကုအဟောင်းခွာပြီးတော့အဟောင်းကိုဆုံပြီးတော့နောက်ထပ်ခန္ဓာအသိပြန်ရတာပဲခန္ဓာဟောင်းဆုံပြီးတော့ခန္ဓာအသိပြန်ရှာရတာအဲ့ဒီတော့ရမရသေးခင်မှာဘာလို့လဲဒီခန္ဓာကလည်းကနေလိပ်ပြာလေးထွက်လာတယ်ထွက်လာပြီးတော့ကောင်းကင်မှာလှက်ပတ်ရှာလှက်ပတ်ရှာပြီးတော့ခွင်းကောင်းခါကောင်းဆော့ဆောင်ပြီးတဲ့အခါမှာနောက်ထပ်ခန္ဓာအသိရဖို့အဲ့တို့အစဉ်ပြေတဲ့အခါမျိုးမှာမိခင်ရဝတရားရောက်ကိုသူတို့ဝင်ပြီးတဲ့အခါကျတော့တော့ခန္ဓာအသေးတစ်ခုနဲ့ပြန်ပြီးတော့ပရိသန်နေပြန်နေအဲဒီကနေပြန်မွေးဆိုတော့ပုံမှန်တရာဟောဒီခန္ဓာကိုယ်ကြီးကတာတစ်ခုနဲ့တစ်ခုမတူတာအဲဒီမှာရှိနေတဲ့ဝိညာဉ်အသက်လေးပြဒါလေးကတော့အတူတူပဲအတူတူပဲအတူတူပါဝေကစုတ်ကောင်းလို့ပေါ့အခွန်သာလဲသွားတာအထက်ကအကောင်လေးကမလဲဘူးအဲ့ဒီလိုမလဲပဲねတဘွားပြီးတဘွားတဘွားပြီးတဘွားရှောက်ဖြစ်သွားလိုက်တာမသေးတော့ဘူးမချုပ်တော့ဘူးမပြတ်တော့ဘူးဒါကြောင့်မလို့အမြဲတည်တဲ့ဝိညာဉ်ကလေးပဲဝိညာဉ်လေးတွေမြဲတည်နေတယ်ဒါကြောင့်တို့ရဲ့ယူကသတ္တရာဒိဋ္ဌိယူအဲ့ဒါကြောင့်မလို့မြတ်စွာဘုရားကရှာခိုင်းတယ်အတ္တကိုရှာသန်းဘာဝကိယပုဂ္ဂိုလ်ကိုရှာခိုင်းလိုက်တယ်ညမလို့ပြောတော့ကိုယ့်ကိုယ်ကိုရှာသန်းလို့ဒီလိုပြောတာပေါ့ဒါပေမဲ့ဘုရားခန့်လိုက်တာအတ္တကိုရှာစားအတ္တကိုရှာစားမင်းတို့တစ်ပါးကိုလည်းမရှာနဲ့ပရကိုမရှာနဲ့အတ္တကိုရှာအတ္တကိုရှာအတ္တမတစ်ပါးတရားရာကိုရှာမနေနဲ့မင်းတို့ယူထားတဲ့အတ္တလေးဘယ်နေရာမှာရှိသလဲဘယ်လိုဟာလေးလဲတကယ်ဟုတ်သလားမဟုတ်ဘူးလားအဲ့ဒါကိုရှာကြည့်စမ်းဆိုတဲ့အဓိပ္ပာယ်နဲ့ရှာခန့်လိုက်တာအဲ့ဒီလိုရှာခန့်လိုက်တဲ့အခါကျတော့သူတို့ရှာတာပေါ့လေခန္ဓာကိုယ်ကိုရှာတာပေါ့ခန္ဓာကိုယ်ရှာတဲ့အခါကျတော့ပါသွားတွေ့တယ်ယုံနံမဲ့သွားတွေ့တယ်အတ္တမတွေ့ဘူးအတ္တလို့ထင်နေတာက အရိခေပုဂ္ဂိုလ်ရဲ့အထက်အရိခေဘာသာဝင်တွေရဲ့အထက်အတ္တ၄ရှိတယ်အတ္တ၄ရှိအဲ့ဒီအတ္တကလေးကနေပြီးတော့ဒီခန္ဓာကိုယ်ကြီးကိုကြီးစိုးနေတာသူခိုင်းကြတယ်လို့လုံးနေတာသူသွားကြတယ်လို့သွားသူစားကြတယ်လို့စားပြီးတော့သူထွက်သွားတဲ့အခါကျတော့ခန္ဓာကိုယ်ကြီးကပြေချင်ရခဲ့တယ်အဲ့ဒါကိုရှာကြည့်တဲ့အခါကျတော့ခန္ဓာကိုယ်ညံဆိုင်ပြီးတော့ရှာကြည့်တော့အတ္တဆိုတာမတွေ့ဘူးအတ္တဆိုတာမတွေ့ဘူးဘာပဲတွေ့တယ်လဲဆိုရင်ရုံးတဲ့နာမည်တွေ့တယ်ရုပ်ကိုအတ္တလို့ထင်နေတာနာမ်ကိုအတ္တလို့ထင်နေတာယောက်ကအတ္တလို့ထင်နေတဲ့ဝေဒနာကအတ္တလို့ထင်နေတဲ့တင်ညာကအတ္တလို့ထင်နေတဲ့သင်္ခါရကအတ္တလို့ထင်နေတဲ့ဝိညာဉ်ကအတ္တလို့ထင်နေတဲ့တကယ်တော့ကျတော့ယုံလည်းအတ္တမဟုတ်ဘူးဝေဒနာလည်းအတ္တမဟုတ်ဘူးတင်ညာလည်းအတ္တမဟုတ်ဘူးသင်္ခါရလည်းအတ္တမဟုတ်ဘူးဝိညာဉ်လည်းအတ္တမဟုတ်ဘူးဒါဖြစ်ပါတော့ယုံတယ်ယုံတာဟာယုံတာပဲယုံတာဟာယုံတာပဲအဲ့ဒီယုံတာကအတ္တကောင်ကလေးတော့သွားထင်လို့မရဘူးဒါတော့အတ္တကောင်ကလေးမရှိဘူးယုံတာပဲရှိတယ်ခန္ဓာကိုယ်ရမအတ္တကောင်ကလေးဘယ်နေရာမှမရှိဘူးယုံနာမရှိတယ်အသားရမလည်းမရှိဘူးသွေးရမလည်းမရှိဘူးအယိုးရမလည်းမရှိဘူးကြောရမလည်းမရှိဘူးဘယ်နေရာမှမရှိဘူးဒါဖြင့်ဘာလို့ရှိယုံနာမရှိချုပ်သွားတော့ဘာလို့ချုပ်ယုံနာမချုပ်တယ်ယုံနာသာဖြစ်ဖြစ်ယုံနာသာချုပ်တယ်ယုံနာသာဖြစ်ယုံနာသာချုပ်တယ်ဒီလိုမြောက်ကြည့်ရမှာကိုအဲ့ဒါကြောင့်မလို့မြန်မာလို့တော့ငါဘယ်နေရာမှရှိတယ်လဲငါသရဘရားတော့အသားတင်ငါလားအယိုးတင်ငါလားကြောတင်ငါလားတွားနေတာငါလားစားနေတာငါလားမြန်မာစကားနဲ့ပေါ့သူတို့စကားနဲ့ပြောမယ်ဆိုလို့ရှိရင်တွားနေတာဒီအတ္တလေးကတွားနေတာလားစားနေတာဒီအတ္တလေးကစားနေတာလားထိုင်နေတာဒီအတ္တလေးကထိုင်နေတာလားဆက်လို့ရှာရသွားသွားလာလာလုံးနေတာဒီအတ္တလေးလားခြေတော်ထဲမှာအတ္တရှိသလားလက်ထဲမှာအတ္တရှိသလားဝမ်းထဲမှာအတ္တရှိသလားအဲ့ဒီလိုအတ္တရှိသလားအတ္တရှိသလားဆိုတာကိုသိအောင်ယုံနာခန္ဓာရဲ့သဘာဝလေးတွေကိုကြည့်နေရတယ်အဲ့ဒါကြောင့်သဘာဝကိုကြည့်နေခြင်းသည်ယုံတွေကိုထိုင်ကြည့်နာမ်တွေကိုထိုင်ကြည့်သူသဘောလေးကိုထိုင်ကြည့်ဩခြေတော်ကလေးလှုပ်လာတယ်လှုပ်လာတာလေးကဘယ်ဟာလေးတော့ဘယ်လိုလှုပ်တာတော့ဘာကြောင့်လှုပ်တာတော့ဘလုံးလှုပ်တာတော့ဘာကြောင့်လှုပ်တာတော့အောက်ခြေတဲ့ခြေတော်ကလေးမြောက်လာတယ်ဒါကိုခြေတော်ကြွားတယ်လို့ခေါ်တယ်ရှစ်တိုးတယ်ဒါကိုလှမ်းတယ်လို့ခေါ်တယ်အောက်ခြေလိုက်တယ်ဒါကိုခြားတယ်လို့ခေါ်တယ်အဲ့ဒီသုံးခုပြည့်စုံသွားရင်ဟောခြေတလန်းလှမ်းတယ်လို့ခေါ်တယ်ခြေတလန်းလှမ်းတယ်ခြေတလန်းလှမ်းတယ်ခြေတလန်းလှမ်းတယ်အဲ့ဒီလှမ်းနေတဲ့ခြေလမ်းထဲမှာဘယ်နေရာမှာအတ္တရှိတယ်လဲကြွားနေတဲ့နေရာမှာအတ္တရှိသလားရှစ်ကိုတိုးနေတဲ့နေရာမှာအတ္တရှိသလားအောက်ကိုခြားနေတဲ့နေရာမှာအတ္တရှိသလားအဲ့ဒီခေတ်ကမြတ်စွာဘုရားမပွင့်ခင်အချိန်ထိမြတ်စွာဘုရားပွင့်တဲ့အချိန်ထိတလောကလုံးကအတ္တအတ္တအတ္တနဲ့ပြောနေကြတယ်အတ္တရှိတယ်လို့ယူနေကြတယ်မြတ်စွာဘုရားပွင့်လာတဲ့အခါကျတော့မြတ်စွာဘုရားကရူပံအတ္တဝါနတ္တဝါတိအနတ္တလက္ခဏာလို့ဒီကရာဟောတော်မှာဟောခဲ့စဉ်တည်းကခြေသားတို့ယောသည့်အတ္တလားအနတ္တလားဒီလိုဟောခဲ့တာအတ္တလားအနတ္တလားမင်းတို့ဘယ်လိုထင်တော့အများနာလည်းထားကြတာထားကြတာကတော့အတ္တအတ္တအတ္တလို့နားလည်းထားကြတယ်အဲ့ဒီအတ္တငါကတော့ယုတ်လို့ရှိတယ်ယုတ်လို့ရှိတယ်လို့ငါပြောခြင်းနဲ့မင်းတို့ခန္ဓာမှာယုတ်ပဲရှိတယ်တခြားဘာမှမရှိဘူးအဲ့ဒီယုတ်တယ်မင်းတို့ထင်တယ်လို့အတ္တလားဒါမှမဟုတ်အတ္တမဟုတ်ဘူးလားအနန္တဆိုတာအတ္တမဟုတ်ဘူးပေါ့နော်နောက်တစ်ခါဝေဒနာလေးရှိတယ်ဟိမင်းတို့ခန္ဓာထဲမှာအဲ့ဒီဝေဒနာလေးတွေမင်းတို့ထင်တယ်လို့အတ္တလားအသုံးမဟုတ်အတ္တမဟုတ်ဘူးလားသင်ညာလေးရှိတယ်အဲ့ဒီသင်ညာဒီအတ္တလားဒါမှမဟုတ်အတ္တမဟုတ်ဘူးလားသင်္ခါရဒီရှိတယ်အဲ့ဒီသင်္ခါရဒီအတ္တလားဒါမှမဟုတ်အတ္တမဟုတ်ဘူးလားဝိညာဉ်လေးတွေရှိတယ်အဲ့ဒီဝိညာဉ်ဒီအတ္တလားဒါမှမဟုတ်အတ္တမဟုတ်ဘူးလားအနတ္တအနတ္တအနတ္တနဲ့ပြောနေကြတာကိုအနတ္တဒီဒါမဟုတ်ဟောဒီလိုပါသားပြန်တယ်ဒါမဟုတ်ဆိုတော့စကလုံးကနည်းနည်းတော့ဘုမဆန်သွားတာဘုမဆန်သွားတာနည်းနည်းနားရှုပ်သွားတယ်တုံတိုင်းပဲတိတိကျကျပြောလိုက်ရင်အနတ္တအတ္တမဟုတ်ဒါဆိုတော့ကိုရှင်းသွားတာပေါ့အနတ္တအတ္တမဟုတ်အဲ့ဒါမြတ်စွာဘုရားကမေးလိုက်တယ်မင်းတို့တဏ္ဍာမှာရုပ်ရှိတယ်ဝေဒနာရှိတယ်သင်ညာရှိတယ်သင်္ခါရရှိတယ်ဝိညာဉ်ရှိတယ်တခြားဘာမှမရှိဘူးဒီခန္ဓာ၅ပါးပဲရှိတာမင်းတို့တဏ္ဍာမှာအသာသေးရိုးကြောဘာတွေပဲရှိရှိဘာတွေပဲရှိတယ်ပြောပြောတကယ်တမ်းကျတော့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဒီ၅ပါးပဲရှိတယ် ဒုဗ္ဗကရှင်လက်ခန္ဓာကိုယ်စိတ်ပိုင်းနေဘာတွေပဲပြောနေပြောနေတကယ်ရှိတာကယောဂဝရဏတင်ညာသင်္ခါရဝิญညာဒီ၅ပါးပဲရှိတယ်ဒါလေးတွေဆင်းခြင်းနေပါသုံးသပ်နေပါတွေးတော့နေပါနော်တွေးတော့နေပါအဲ့တော့ဆင်းခြင်းမှာများရင်ကိုပဲမြတ်စွာဘုရားဟောတဲ့တရားကလေးတွေအလုံးလုံးကိုသဘောပေါက်တယ်အဲ့ဒါသဘောပေါက်လာရင်ကိုယ့်ကိုယ်ကဟာသိက္ခာကျင့်တတ်စရာဖြစ်တယ်ပီတိဖြစ်ကိုထေထားတာနဲ့ဓမ္မိုးစီပါလားဆိုတာလည်းအလိုလိုသဘောပေါက်အဲ့ဒါကြောင့်မလို့မြတ်စွာဘုရားဟောတဲ့တရားကလေးတွေကိုတရားနာတော့မယ်ဆိုရင်တရားနာပြီးတော့တဲ့အခါမှာကိုယ့်ကိုယ်ကိုဒီတိုင်းပြန်ပြီးတော့စဉ်းစားနေရတွေးနေရသုံးသပ်နေရဆင်ခြင်နေရအဲ့ဒါမြတ်စွာဘုရားကမိတဲ့ခြေသားတို့ယုတ်ဆိုတာရှိတယ်အဲ့ဒီယုတ်ဒီအတ္တလားအတ္တမဟုတ်ဘူးလားဆိုတော့အခုသူတို့ပြောနေတဲ့အတ္တဟာယုတ်ဒီအတ္တလားကြည့်လိုက်တော့ယုတ်ကယုတ်ပဲယုတ်ဆိုတာကလည်းပဲယုတ်ဆိုတဲ့ဟောရတာတစ်ခုအနေနဲ့ပြောလိုက်တော့ခန္ဓာကိုယ်ကမှယုတ်ကြီးတနေရာမှာရှိနေတယ်လို့ထင်နေရတယ်နော်ဒါလည်းဟောရတာအသုံးတော့ကြောင့်ဖြစ်သွားတဲ့မာယာမှုတကယ်တမ်းကျတော့ယုတ်ဆိုတဲ့ဟောရတာကိုအတိပ္ပယ်ထပ်ဖွင့်လိုက်ရင်ဖောက်ပြန်တဲ့သဘောလေးဒီလိုထပ်ဖွင့်ရမှာပေါ့ပူတဲ့သဘောလေးအေးတဲ့သဘောလေးနားတဲ့သဘောကျင်တဲ့သဘောကိုက်တဲ့သဘောလှုပ်တဲ့သဘောလေးငြိမ်တဲ့သဘောလေးဒီသဘောလေးတွေရှိတယ်ဟဲ့အဲ့ဒီသဘောလေးတွေကိုယုတ်လို့ခေါ်တယ်ဒါတော့ယုတ်လို့ပြောလိုက်တာနဲ့ယုတ်ဆိုတဲ့အရာဝတ္ထုကြီးဒီလိုမထင်နဲ့အရာဝတ္ထုကြီးတစ်ခုကိုယုတ်လို့ခေါ်တယ်ဟဲ့ဒီလိုမထင်နဲ့ယုတ်ဆိုတာဖောက်ပြန်တဲ့သဘောလေးတွေတရွေ့ရွှေးနေတဲ့သဘောလေးတွေငြိမ်နေတဲ့သဘောလေးတွေပူတဲ့သဘောလေးအေးတဲ့သဘောလေးနားတဲ့သဘောလေးကျင်တဲ့သဘောလေးကိုက်တဲ့သဘောလေးလှုပ်တဲ့သဘောလေးဒါလေးတွေဟာယုတ်အဲ့ဒီသဘောလေးတွေသည်အတ္တလားအတ္တမဟုတ်ဘူးလားပူတာလေးသည်အတ္တလားအတ္တမဟုတ်ဘူးလားအေးတာလေးသည်အတ္တလားအတ္တမဟုတ်ဘူးလားနားတာလေးသည်အတ္တလားအတ္တမဟုတ်ဘူးလားကျင်တာလေးသည်အတ္တလားအတ္တမဟုတ်ဘူးလားစဉ်းစားကြည့်လိုက်ရင်အခုလောက်အချိန်ကရှိတဲ့ပုံစံတွေဟာအဲ့ဒီလိုအသိစိတ်စဉ်းစားကြည့်လိုက်မယ်ဆိုရင်သဘောပေါက်နိုင်ပါလေ။ခြေတော်ကလေးကြွားကြည့်လိုက်တဲ့ခြေတော်ကလေးလှုပ်လာတယ်။ခြေတော်ကမမြင်စင်းနဲ့လှုပ်တဲ့သဘောလေးကိုမြင်မစင်း။အဲ့ဒီလှုပ်တဲ့သဘောလေးကအတ္တလေးလားအတ္တမဟုတ်ဘူးလား။အများထင်နေကြတဲ့အတ္တလားအဲ့ဒီအတ္တမဟုတ်ဘူးလား။ဘာရဝဂိယခုနတော့ကပိစဝဂိယပုဂ္ဂိုလ်တွေကိုမြတ်စွာဘုရားကအတ္တနတ္တနဲ့ပတ်သက်ပြီးဟောနေတာနော်။အဲ့ဒါပိစာဝကိယပုဂ္ဂိုလ်တွေဆိုတာကအဲ့ဒီခေတ်ခါကမှာလူလာဖြစ်လာတဲ့ပုဂ္ဂိုလ်တွေဆိုတော့သူတို့ရဲ့တဏ္ဍာမှာအတ္တဆိုတဲ့အယူကရှိနေတာကိုအဲ့ဒီအတ္တကိုကင်းစေခြင်းလို့မြတ်စွာဘုရားကခြေသားတို့ယုတ်ဆိုတဲ့သဘောလှုပ်တဲ့သဘောလေးငြိမ်တဲ့သဘောလေးဒီအတ္တလားအတ္တမဟုတ်ဘူးလားပူတဲ့သဘောလေးဒီအတ္တလားအတ္တမဟုတ်ဘူးလားအေးတဲ့သဘောလေးဒီအတ္တလားအတ္တမဟုတ်ဘူးလားနာတဲ့သဘောလေးသည်အတ္တလားအတ္တမဟုတ်ဘူးလားကျင်တဲ့သဘောလေးသည်အတ္တလားအတ္တမဟုတ်ဘူးလားကပ်တဲ့သဘောလေးသည်အတ္တလားအတ္တမဟုတ်ဘူးလားဒီလိုအတိဘောကိုစင်ပွားပြီးတော့ကြည့်ရမယ်မြတ်စွာဘုရားဟောလိုက်တာတော့တလုံးနဲ့ပဲအဲ့ဒီခေတ်ခါကာလပုဂ္ဂိုလ်တွေကဒီတလုံးနဲ့ဟောလိုက်ပြီးဟောလိုက်လို့သိပေမဲ့အခုခေတ်ပုဂ္ဂိုလ်တွေကျတော့ဒီလောက်တော့မသိတော့ဒါကြောင့်မလို့အသေးစိတ်သိယူရတယ်ခြေတော်ကလေးကြွားတယ်နှမ်းတယ်ချတယ်အဲ့ဒီပုံမှန်ရေးတဲ့သဘောလှုပ်တဲ့သဘောငြိမ်တဲ့သဘောမာသဘောပြောသဘောပူသဘောအေးသဘောထောင်းသဘောနာသဘောကျင်သဘောကိုက်သဘောအသေးစိတ်လိုက်ကြည့်အသေးစိတ်လိုက်ကြည့်ဟာဒီတော့တော့ဘာဖြစ်လို့ကြည့်နေရတာတော့သူကသူပူတာပူတာပဲနာရနာရပဲကျင်နာကျင်နာပဲဘာဖြစ်လို့လိုက်ကြည့်နေရတော့အတ္တဟုတ်သလားအတ္တမဟုတ်ဘူးလားဆိုတာကိုသိသိချင်းလို့ဘယ်နေရာမှာမှအတ္တကခိုကပ်ပြီးတော့မနေပါဘူးဆိုတာသိသိချင်းလို့အဲ့ဒါကြောင့်အသေးစိတ်လိုက်ကြည့်ခဲ့ရတာအဲ့ဒီတော့အသေးစိတ်လိုက်ကြည့်တော့ဘာဖြစ်မလဲအတ္တမဟုတ်ဘူးဆိုတာသိသွားတာပေါ့အတ္တမဟုတ်ဘူးဆိုတာဒီမှာဒိဋ္ဌိစရာကိုအဲဒါကြောင့်မလို့အသေးစိတ်လိုက်ကြည့်အသေးစိတ်လိုက်ကြည့်တစ်ခုချင်းတစ်ခုချင်းလိုက်ကြည့်အတ္တဆိုတာဘာလဲတော့အကောင်ကလေးပေါ့နော်အကောင်ကလေးသူ့ဟာလည်းသူ့လှုပ်ရှားနေတဲ့အကောင်ကလေးဒီတော့ခြေတော်ကလေးရွေ့လာတာဒီအတ္တဆိုတဲ့အကောင်ကလေးကရွေ့တာလားဓမ္မမဟုတ်ရွေ့တတ်တဲ့သဘောရှိလို့ရွေ့တာလားရွေ့တတ်တဲ့သဘောရှိလို့ရွေ့တာဘယ်လိုလဲမင်းရင်ဝါရောပေါ့နော်ယသဗျာကတာကိုဘာရောလို့နာမည်ပေးတာ။နာတတဲ့သဘောလေးကိုကြည့်မယ်ဆိုရင်အတ္တဆိုတဲ့အကောင်ကလေးကနာနေတာလား။နာတတဲ့သဘောလေးကနာနေတာလား။အဲနာတတဲ့သဘောနာတတဲ့သဘောလေးသည်ယုံပထဝီဓာတ်ရဲ့ပေါ်ပြမှု။ဘာကြောင့်နာတယ်လဲအကြောင်းကိုဆက်ရှာ အာယုန်နဲ့တွားတာတိုက်လို့နားနေတာကံစည်တို့အားအကြောင်းလေးမျိုးကြောင့်နားတဲ့သဘောလေးဖြစ်နေတာဟောမြတ်စွာဘုရားရဲ့ဗုဒ္ဓအဘိဓမ္မာကဒီလိုအကြောင်းကျဆက်သက်မှုလေးတွေနဲ့ဘယ်ဘက်ကမှမလွန်အောင်ဟောပေးတာနော်အဲဒါကြောင့်သူအကြောင်းနဲ့သူအကျိုးဖြစ်နေတာသူအကြောင်းနဲ့သူအကျိုးဖြစ်နေတာဘယ်နေရာမှာမှအတ္တကောင်းကလေးမရှိဘူးငါဆိုတာလည်းမရှိဘူးအဲဒီလိုအသေးစိတ်ကြီးရုပ်နဲ့ပတ်သက်လို့လည်းအသေးစိတ်ကြီးဝိရဏနဲ့ပတ်သက်လို့လည်းအသေးစိတ်ကြည့်၊ပညာသင်္ခါရဝိညာဉ်အသေးစိတ်လားကြည့်အသေးစိတ်လားကြည့်အသေးစိတ်လားကြည့်ဘယ်နေရာမှာမအတ္တဆိုတာမရှိဘူး။ဘယ်ဟာမှအတ္တမရှိဘူး။အတ္တကောင်းကလေးဘယ်ဟာမှမရှိဘူး။လူတွေသွားရင်အရိခန္ဓာ၅ပါးလုံးကောင်းကောင်းလုံးချုပ်သွားတာ။ခန္ဓာကိုယ်တည်းကယုံနဲ့ထွက်မသွားဘူး၊ဝိရဏနဲ့ထွက်မသွားဘူး၊ပညာနဲ့ထွက်မသွားဘူး၊သင်္ခါရနဲ့ထွက်မသွားဘူး၊ဝိညာဉ်နဲ့ထွက်မသွားဘူး။အဲ့ဒါလေးတွေကိုထွက်သွားတယ်လို့ထင်ရင်အတ္တဆိုတဲ့အဓိပ္ပာယ်ရပါပြီ။ဘာတခုမှထွက်သွားတာမရှိဘူးအလုံးကြီးချုပ်သွားအလုံးကြီးချုပ်သွားသေမချုပ်တာလားမဟုတ်ပါဘူးသေမချုပ်တာကြတာအဲ့ဒီအချိန်ကျတော့ကိုယ်ကမသိနိုင်တော့ဘူးလေအဲ့ဒါကြောင့်သေတဲ့အချိန်မှာခန္ဓာ၅ပါးချုပ်တယ်ဆိုတာကသဘောပေါက်မသေခင်ကလည်းကဘလို့ချုပ်တယ်ဆိုတာကိုသိအောင်လုပ်နေတာနော်မသေခင်ကလည်းကဟောဒီရုပ်ဘလို့ချုပ်တယ်လဲဘလို့ဖြစ်ပြီးတော့ဘလို့ချုပ်တယ်လဲဝရဏလေးဘယ်လိုဖြစ်ပြီးတော့ဘယ်လိုချုပ်တယ်လဲ။သင်ညာလေးဘယ်လိုဖြစ်ပြီးတော့ဘယ်လိုချုပ်တယ်လဲ။သင်္ခါရလေးဘယ်လိုဖြစ်ပြီးတော့ဘယ်လိုချုပ်တယ်လဲ။ဝိညာဉ်ဆိုတဲ့တရားကလေးဘယ်လိုဖြစ်ပြီးတော့ဘယ်လိုချုပ်တယ်လဲ။ဒါလေးတွေသိအောင်လုပ်ပေးနေခြင်းတည်းနော်။နောက်ဆုံးလူတယောက်တည်တဲ့အချိန်မှာကိုယ့်ကိုယ်ကိုတေဖို့တေဝရောက်တဲ့အချိန်ကျတော့ဟာငါတော့တရားတော့မယ်။ငါတော့တရားတော့မယ်။ငါတော့တရားတော့မယ်ဆိုတော့အယုံမှားသွားတာပေါ့။အဲ့ဒီအယုံမမှားအောင်ကြိုတင်ပြီးတော့မှားအောင်ကျင့်ပေးနေတာ။ငါသေးတာမဟုတ်ဘူးခန္ဓာ၅ပါးချုပ်တာရုပ်ထဲမှာလည်းငါမရှိဘူးအတ္တမရှိဘူးဝိရဏထဲမှာလည်းငါမရှိဘူးအတ္တမရှိဘူးပညာထဲမှာလည်းငါမရှိဘူးအတ္တမရှိဘူးသင်္ခါရထဲမှာလည်းငါမရှိဘူးအတ္တမရှိဘူးဝိညာဉ်ထဲမှာလည်းပဲငါမရှိဘူးအတ္တမရှိဘူးအစကတကငါမှမရှိပဲပဲငါသေးတယ်ဆိုတာပဲရှိမလဲအစကတကအတ္တမှမရှိပဲပဲအတ္တကလေးကထွက်သွားတယ်ဆိုတာလည်းမရှိမလဲအတ္တကလေးသေးတာလည်းမရှိဘူးအတ္တကလေးထွက်သွားတာလည်းမရှိဘူးငါသေးတာလည်းမရှိဘူးငါထွက်သွားတာလည်းမရှိဘူးဘာဖြစ်လို့တော့စတဲ့ကငါလည်းမရှိအတ္တလည်းမရှိဘာပဲရှိခန္ဓာ၅ပါးပဲရှိအဲ့ဒီခန္ဓာ၅ပါးတွေအကြောင်းကြောင့်ဖြစ်တယ်အကြောင်းပြက်တော့အကျိုးပြက်တယ်သေမှပြက်တာလားမဟုတ်ဘူးအခုကလေးကပြက်နေတာဒါလေးကိုဒီစိမ့်စိမ့်တွေးကြည့်ဒီစိမ့်စိမ့်တွေးကြည့်နော်ဒီစိမ့်စိမ့်တွေးကြည့်အင်မတန်အရသာရှိအဲ့လိုတွင်းနေတွင်းနေတွင်းနေအဲ့ဒီအတွင်းနဲ့သဘောပေါက်သွားပြီဆိုရင်တရားမှလည်းမကြောက်တော့ဟောသေးတဲ့သရကယုံဏ်နေဖြစ်ပြီးတော့ယုံဏ်နေချုပ်သွားတာပဲယုံဏ်လေးကသေမချုပ်တာမှမဟုတ်ပဲအခုကလေးကချုပ်နေတာပဲသေမပြက်တာမှမဟုတ်ပဲအခုကလေးကပြက်နေတာပဲအချိန်တိုင်းအချိန်တိုင်းမှာယုတ်တွေပြက်နေတယ်နာနေပြက်နေတယ်ဒါတော့ယုတ်တွေဖြစ်ပြီးတော့ယုတ်တွေပြက်နေတာဘာဆက်အမှတ်လို့ပဲဘာမှမဆံဘူးဘာမှလည်းကြောက်ရမှာရှိဘူးအဲဒီယုတ်တရားတွေညာနေရငါမုန်းတဲ့အတွက်ငါအတ္တမုန်းတဲ့အတွက်ယုတ်တင်တဲ့နေဖြစ်လာလို့လည်းပဲဝမ်းသာစရာမရှိယုတ်တင်တဲ့နေပြတ်သွားလို့လည်းဝမ်းနေစရာမရှိဘာဖြစ်လို့တော့အတ္တမှမဟုတ်ပဲငါမှမဟုတ်ပဲဒိဋ္ဌိခွာနေတာဟုတ်တယ်မလားဒိဋ္ဌိခွာနေတယ်အဲဒီအမြင်လေးတွေရစ်တာကိုကြိုးစားပေးပါအဲဒီအမြင်လေးတွေရစ်တာကိုဆင်ခြင်ပေးပါနှလုံးသွင်းပေးပါဘယ်တော့မှသိရမှာမကြောက်တော့အဲ့ဒီအမြင်ကလေးတွေရင်တန်နေတဲ့ပုံစံတရားတွေဘယ်တော့မှတရားမှမကြောက်ဘူးနော်တရားမှကြောက်တယ်ဆိုတာအတ္တဆိုတဲ့အယူကြီးရှိနေတော့ငါဆိုတဲ့အယူကြီးရှိနေတော့ငါရှိတော့အတ္တရှိတော့အတ္တနိယဆိုတာဖြစ်လာတယ်ငါရှိတော့ငါနဲ့ပတ်သက်တဲ့သာသမိဇနီးခင်ပွန်းဒါတွေဖြစ်လာတာပေါ့အဲ့ဒါငါမရှိရင်တို့ဘယ်လိုမှနေပါလိမ့်မလဲအစကတည်းကငါလို့ဆွဲထားတော့ငါနဲ့ပတ်သက်တဲ့ပုံစံတွေပေါ်မှာဆိုရင်ကြောက်ကြမှုတွေဖြစ်နေတာပေါ့အစကတည်းကငါမှမရှိဘူးဆိုရင်ငါနဲ့ပတ်သက်တဲ့ပုံကိုလည်းပဲရှိမယ်နော်ငါသေးတယ်ဆိုတာလည်းမရှိဘူးငါမရှိတော့ငါသေးတယ်ဆိုတာလည်းမရှိဘူးငါသေးတာမရှိတဲ့အတွက်ငါနဲ့ပတ်သက်တဲ့ပုံကိုလည်းဆိုဆိုတာလည်းမရှိဘူးတို့တွေဘယ်လိုနေပါလိမ့်မလဲလို့သိစရာလည်းမလိုတော့ဘူးနော်အဲ့ဒါကြောင့်မလို့အတ္တမရှိငါမရှိခန္ဓာ၅ပါးသာရှိဖြစ်တာကလည်းခန္ဓာ၅ပါးပြက်တာကလည်းခန္ဓာ၅ပါးသိမှပြက်တာမဟုတ်ဘူးအခုကတည်းကပြက်နေတာနော်သေးမှပြက်တာမဟုတ်ပါဘူးကိုယ်ကလေးကပြက်နေတာအချိန်တိုင်းမှာပြက်နေတာတွားရင်လာရင်လည်းပြက်နေတယ်စားရင်တောင်းရင်လည်းပြက်နေတယ်အများနဲ့ပြက်အချိန်တိုင်းပြက်အချိန်တိုင်းပြက်
ari pya de ko tabo paw twa yin tabo ta kya ko nyan ne tabo paw twa yin paw ni no cha ku na wa ne tabo paw da myo mo ta kya ko nyan ne tabo paw twa me so yin te chin te ya a paw ma blo ma khan sa che ma shi do chao le ma chao do no be chin me khan da le chou chou a ku le chou ni da be naw le chou ma be naw le chou ma be a di bwa chou do ko naw bwa ma khan da de pya ma ya bu la သင်္ခါရပစ္စယဝိညာဏဟုတ်တယ်မလားသင်္ခါရရှိဝိညာဉ်ဖြစ်နေမှာပဲထပ်ဖြစ်နေမှာပဲเนาะထပ်ဖြစ်နေမှာထပ်ဖြစ်တော့ကောဘာသစ္စာလဲဒုက္ခသစ္စာအခုရှိနေတဲ့ခန္ဓာတွေကလည်းဒုက္ခသစ္စာဖြစ်ပြဒုက္ခသစ္စာဖြစ်ပြဒုက္ခသစ္စာဖြစ်ပြဒုက္ခသစ္စာသေသည်ချင်းဖြစ်ပြဒုက္ခသစ္စာနောက်ဘခန္ဓာထပ်ဖြစ်တော့လဲဖြစ်ပြဒုက္ခသစ္စာဖြစ်ပြဒုက္ခသစ္စာဖြစ်ပြဒုက္ခသစ္စာဘဝတွေရှိကိုတန်းစီပြီးတော့ကြည်ထားကိုယ့်ရဲ့ရှင်မဘောရည်များကြီးရှိတယ်လို့စိတ်ထဲမှာမှန်းပြီးတော့ကြည်ထား။အဲ့ဒီဘောရည်အားလုံးသည်လှမ်းကြည်လိုက်လှမ်းကြည်လိုက်လှမ်းကြည်လိုက်။ယုံနံဖြစ်ပြက်ဒုက္ခသစ္စာဒါပဲတွေ့။ဟုတ်တယ်မလား။ဒါပဲတွေ့မယ်။လူလည်းမတွေ့ဘူးဒါလည်းမတွေ့ဘူးဒါတွေကသတ်မှတ်ထားတာ။လောကဝါဒသမုဒိသစ္စာတွေနဲ့သတ်မှတ်ထားတာ။လူပဲနာပဲဇမပဲခွေးကျင်ကတိစ္ဆာပဲဒါတွေကလောကအနေနဲ့သတ်မှတ်ထားတာ။တကယ်အနှစ်သာရကလေးရှာကြည့်လိုက်တဲ့အခါကျတော့ဒီဘဝမှာလည်းယုံနံဖြစ်ပြဒုက္ခသစ္စာနောက်ဘဝမှာလည်းယုံနံဖြစ်ပြဒုက္ခသစ္စာဘဝတွေတန်းစီကြည့်တန်းစီကြည့်ကိုမြောက်သေးတဲ့ဘဝတွေတန်းစီကြည့်အလုံးသိဘာတွေတွေ့ယုံနံဖြစ်ပြဒုက္ခသစ္စာယုံနံနေတန်းစီပြီးတော့ဖြစ်နေတယ်ဖြစ်ပြသဘောတွေတန်းစီပြီးတော့ဖြစ်နေတယ်ဒုက္ခသစ္စာတွေတန်းစီပြီးတော့ဖြစ်နေတယ်ဆိုတော့နောက်ဘဝပေါ်မှာလည်းထပ်ဖြစ်နေတဲ့စိတ်တွေကုန်သွားတယ်ဟုတ်တယ်မလားနောက်ဘဝနောက်ဘဝနောက်ဘဝတွေထပ်ဖြစ်နေတဲ့စိတ်တွေကုန်သွားတယ်အဲ့ဒီတော့ကောင်းသွားခြင်းပြီးတဏှာကင်းသွားတာပဲပုဂ္ဂိုလ်တရားငါအတ္တဆိုတဲ့အယူဆင်းသွားခြင်းပြီးဒိဋ္ဌိဆင်းသွားတာပဲဒီဘဝရဲ့ယုံနာခန္ဓာဘောမှာလည်းတာယာဝေယတမ္မဘေယမရှိနောက်ဘဝယုံနာခန္ဓာတွေကလည်းတာယာဝေယတမ္မဘေယမရှိအဲ့ဒီတော့သဘောပေါက်သွားရင်တဏှာကိလေသာတွေဆင်းသွားတာပဲလောကအမြင်ပြမဆင်းသေးပေမဲ့ယော့တော့ယော့သွားတာပဲအဲ့ဒီအမြင်ကလေးတွေများများမြင်ထားရင်ဒိဋ္ဌိကိလေသာတွေဆင်းမယ်တဏှာကိလေသာလေးတွေဆင်းမဲ့ဒါကိလေသာဆင်းကြောင်းအလုပ်တွေလုပ်နေတာအဲ့ဒီလုပ်တွေပဲဒါဝိပဿနာအလုပ်ပဲအဲ့ဒီလိုမြတ်စွာဘုရားကအဲ့ဒီလောက်အထိရှည်ရှည်ဝေးဝေးတွေးဖို့ခေါ်ဖို့မျှော်ဖို့ကြည့်ဖို့မြတ်စွာဘုရားကပြောနေတာနော်အဲ့တော့ကိုယ့်ကိုယ်ကိုရှာသမားအတ္တကိုရှာသမားဆိုတဲ့သက္ကလုံလေးတွေဒီနေရာမှာတွေရပ်သွားလို့မဖြစ်ဘူးဒီနေရာမှာတွေရပ်သွားလို့မဖြစ်ဘူးပါဒဝဂိယမိသားတွေကတော့အဲ့ဒီနေရာမှာတွေစိုက်ကြည့်တယ်အဲ့ဒီနေရာမှာတွေသဘောပေါက်သွားတော့အဲ့ဒီနေရာမှာတွေဖြေလိုက်တော့မြတ်စွာဘုရားဟောတဲ့တရားလည်းဆုံးရောတချို့ကသောတာပန်တချို့ကသက္ကရာကတချို့ကအနာကဒီလိုတွေဖြစ်သွားကြတာကိုယဟန္တာတော်မဖြစ်ဘူးအဲ့ဒါတတော်တွေအဲ့ဒီလိုဖြစ်သွားတာဘာဖြစ်လို့တော့သိသွားလို့သိသွားလို့သိသွားလို့သဘောပေါက်သွားလို့အဲ့ဒီလိုဖြစ်သွားကြတာဟုတ်အဲ့ဒါသဘောပေါက်သွားတော့သိသွားကြပြီသိသွားကြတော့အရိယာပုဂ္ဂိုလ်တွေဖြစ်သွားကြတယ်အဲ့ကိုယ်လည်းပဲသဘောပေါက်အောင်ကြည့်ဖို့ပဲလိုတယ်ကိုယ့်ကိုယ်ကိုရှာသမှာကိုယ့်ကိုယ်ကိုရှာသမှာသူများကိုရှာတာကပညာကိုယ့်ကိုယ်ကိုရှာတော့ပရမတ်ဟုတ်တယ်မလားအတူချုပ်ပြောလိုက်မယ်ဆိုရင်လေသူများကိုရှာတာကပညာသားကိုရှာတယ်သမီးကိုရှာတယ်ဒါပညာနော်သားမရှိတော့သားရအောင်လုပ်တယ်ပညာသမီးမရှိတော့သမီးရအောင်လုပ်တယ်ပညာဇနီးမရှိတော့ဇနီးရအောင်လုပ်တယ်ပညာခင်မောမရှိတော့ခင်မောရအောင်လုပ်ယူတယ်ပညာပစ္စည်းမရှိတော့ပစ္စည်းရအောင်လုပ်ယူတယ်ပညာကိုယ့်ကိုယ်ကိုရှာတော့ပညာတွေမှာလားပရမတ်တွေမှာလားတကယ်အနှစ်သာရသွားတွေ့တာနော်တရားကိုရှာတာကအကာကိုတွေ့မယ်ကိုယ့်ကိုယ်ကိုရှာမှာအနှစ်တွေ့မယ်တရားကိုရှာတာကအကာကိုတွေ့မယ်အကာကိုအာယုံပြုတ်ပြီးတော့ဒိဋ္ဌိတွေဖြစ်တယ်တဏှာတွေဖြစ်တယ်ကိုယ့်ကိုယ်ကိုရှာတာအနှစ်ကိုတွေ့မယ်အနှစ်ကိုတွေ့တဲ့အခါမှာဒိဋ္ဌိလည်းကင်းမယ်တဏှာလည်းကင်းမယ်ဒိဋ္ဌိတဏှာတွေကင်းစင်သွားမယ်ဆိုရင်တဲ့အငြိမ့်တက်ရသွားတာပေါ့နော်အငြိမ့်တက်ရသွားတာပေါ့အဲ့ဒီနီးနဲ့ပါရဝကိယမင်းသား30ကိုမြတ်စွာဘုရားကပြောလိုက်တဲ့အခါမှာမင်းသား30သဘောပေါက်သွားတာအတ္တမရှိဘူးအတ္တမရှိဘူးပါဠိလိုတော့အနတ္တပေါ့နော်အနတ္တဆိုရင်လည်းနည်းနည်းဇဝေဇောဖြစ်နေသေးတယ်တရားပြောလိုက်တော့အတ္တမရှိဘူးငါမရှိဘူးဒါပဲအတ္တဆိုတာမရှိဘူးငါဆိုတာမရှိဘူးငါမောဘူးငါဥစ္စာမောငါနဲ့မဆိုင်ဘူးဒါတွေကယုံနံနေဖြစ်တဲ့ယုံနံနေပြက်နေတာအားလုံးတွေယုံနံနေပဲအားလုံးတွေယုံနံနေပဲအားလုံးတွေယုံနံနေပဲယုံနံနေဖြစ်တဲ့ပြည့်ပြီးတော့ပြက်တဲ့ဖြစ်ပြဒုက္ခသစ္စာတွေပဲဆိုတဲ့အမြင်နဲ့တာ Jojo Sada de Jidwajama, so ye, Pada Vadia, Menado Keto, Mimido de Leve, Aria Boko, Mapinamula Pianella, Pianabo, Arajamolo. Ari, me a dine, Josa Bido, Jibila Java, Arilo Jibi Jindi. Boda Bada ye, Adika, Muwara, Takubabe. Boda Bada ye, Chamantade, Nazimabe. Boda Bada ga Chamantade. ยินยันเจ้ายินยันยี่ยาเจ้าอจินตะคู่บาเปะโลอะดิโลตบอบปอกไปแล้วแกตาลูกขอไล่จ้าเอจำมาจำมาซอพี่แม่ซอพี่อาชิงอีตานะละเมียจิก็นีลาตะปอยติเนอ๋อปิสุสร้างชอบทับไปเนาะตาตนาปิปกโกรูปกโกเมียนๆพี่จับไปสิ